အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်စစ်သားတွေကိုတပ်ဖြတ်ဖို့တာလီဘန်စစ်သွေးကြွတွေကိုရုရှားစစ်ထောင်လိုင်းရဲ့အဖွဲ့ကစူးလန်ငွေကြေးပေးမယ်ဆိုတဲ့လျှို့ဝှက်တဲ့ကမ်းလှမ်းချက်တွေလုပ်ခဲ့တယ်ဆိုတဲ့သတင်းမျိုးသူ့အနေနဲ့မကြားမိခဲ့ဘူးကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့ကပြောပါရယ်။ New York Times သတင်းစာမှာတော့ရုရှားတပ်ဖွဲ့ဟာအာဖဂန်နစ္စတန်နိုင်ငံမှာမနစ်ကတစ်နှစ်လုံးလှုပ်ရှားနေခဲ့တယ်လို့အမေရိကန်ထောက်လန်းရေးအရာရှိတွေရဲ့ပြီးခဲ့တဲ့လတွေအတွင်းသုံးသက်ချက်တွေကိုကိုကဖော်ပြထားပါရယ်။အနောက်နိုင်ငံတွေမှာမတိမငြိမ်ဖြစ်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ဥရောပမှာလှုပ်ရှားတဲ့လှုပ်ကြံတပ်ဖြတ်ရေးကြိုးပမ်းမှုတွေလျှို့ဝှက်စစ်ဆင်ရေးတွေဟာဒီရုရှားတပ်ဖွဲ့နဲ့ပတ်သက်နေတယ်လို့ဆိုပါရယ်။အာဖဂန်မှာရုရှားရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့သမ္မတထရန့်အနေနဲ့ပြီးခဲ့တဲ့မတ်လနှောင်းပိုင်းမှာအစီရင်ခံစာတွေရခဲ့ပြီးပါပြီ။ဒါပေမဲ့သူ့ရဲ့ Twitter မှာတော့ဒုသမ္မတ Mike Pence ပဲဖြစ်ဖြစ်အင်ဖြူရောအရာရှိချုပ် Mark Meadows ကပဲဖြစ်ဖြစ်အာဖဂန်အခြေအနေမှာရုရှားနဲ့ပတ်သက်လို့တင်ပြပြောဆိုတာမျိုးမရှိခဲ့ဘူးလို့သမ္မတထရန့်ကရေးသားထားပါတယ်။ဒါ့အပြင် New York Times မှာသတင်းအရင်းမြစ်ကိုအတိအကျဖော်ပြထားခြင်းမရှိတဲ့အတွက်သတင်းအတုယောင်တာဖြစ်တယ်လို့သမ္မတကဆိုပါတယ်။ဒီသတင်းနဲ့ပတ်သက်လို့လည်းအားလုံးကငြင်းဆိုထားသလိုအမေရိကန်တပ်တွေအပေါ်မှာတိုက်ခိုက်မှုတွေမရှိခဲ့ဘူးလို့သမ္မတထရန့်ကတုံ့ပြန်ရေးသားထားပါတယ်ရှင်။